မာပြည်ထဲမှာပဋိပက္ခတွေနဲ့ကပ်ပေးကြောင်းစီးပွားရေးလုပ်ငန်းတွေအပေါ်ထိခိုက်မှုကြီးမားပြီးဒီနေ့အတွင်းစီးပွားရေးတိုးတက်မှုနှုန်းဟာစိုးစိုးဝါဝါကျဆင်းနေလိမ့်မယ်လို့ကမ္ဘာ့ဘဏ်ကသုံးသပ်ထားပါတယ်မြန်မာလုပ်ငန်းရှင်တွေနဲ့စီးပွားရေးပညာရှင်တွေကတော့နိုင်ငံရေးမတည်ငြိမ်သရွေ့ခက်ခက်ခဲခဲအခြေအနေတွေနဲ့ဖြတ်တန်းနေရအောင်မယ်လို့ခန့်မှန်းထားပါတယ်ရန်ကုန်ကလာတဲ့သတင်းကိုကိုရဲမွန်ကဆက်ပြောပြပေးပါလိမ့်မယ်
2021ဖေဖော်ဝါရီလကစပြီးပေါ်ပေါက်ခဲ့တဲ့အာဏာသိမ်းမှုနဲ့ကိုဗစ်ကရောဂါကူးစက်ပြန့်ပွားမှုတွေကြောင့်စီးပွားရေးထိခိုက်မှုတွေကိုမြန်မာပြည်သူတွေပြင်းထန်စွာထိခိုက်ခံစားနေရဆဲဖြစ်တယ်လို့ကမ္ဘာ့ဘဏ်ကအခုဇန်နဝါရီလ26ရက်မှာထုတ်ပြန်လိုက်တာပါမြန်မာနိုင်ငံကပြည်သူအများစုအတွက်လက်ရှိအခြေအနေနဲ့ရှေ့လာမယ့်ကာလအတွက်ခံမှန်းချက်တွေကဆက်ပြီးစိုးရိမ်စရာရှိနေတယ်လို့ကမ္ဘာ့ဘဏ်ရဲ့မြန်မာ၊ကမ္ဘောဒီးယား၊လာအိုနိုင်ငံဆိုင်ရာညွှန်ကြားရေးမှူးကဇန်နဝါရီလ26ရက်သူတို့ရဲ့အစီရင်ခံစာထဲမှာထည့်သွင်းပြောဆိုထားတာပါကမ္ဘာ့ဘဏ်ကတော့လက်တလောမြန်မာနိုင်ငံမှာဇက်တိုက်ဖြစ်ပေါ်နေတဲ့ပဋိပက္ခတွေလုပ်ငန်းတွေလက်ပတ်ဖို့အသာအဆီးဖြစ်နေတာတွေငွေသားစီးဆင်းမှုအကျက်သည်ဘဏ်ဝင်ဆောင်မှုနဲ့အင်တာနက်အသုံးပြုမှုစတဲ့အခက်အခဲတွေကိုထောက်ပြပြီးအခုနှစ်စီးပွားရေးအခြေအနေကိုခန့်မှန်းလိုက်တာပါစီးပွားရေးနဲ့ဘတ်ဂျက်ပညာရှင်ဦးစောဖေဝင်းကလည်းကမ္ဘာ့ဘဏ်ရဲ့ခန့်မှန်းထားချက်အတိုင်းပဲအခုနှစ်အခြေအနေကိုသက်သက်ထားမိကြောင်း VOA ကိုပြောပါဗျာ
2020နှစ်ကလည်းအခြေအနေကဆိုးရိုးရှိတယ်ကောင်းမှုမရှိပါဘူးအကြောင်းလဲဆိုစီးပွားရေးအရာပြောလို့ရှိရတယ်လေဟိုရင်းနှီးမြှုပ်နှံမှုတွေအားဟိုပေါ့အားရမအောင်မရှိဘူးဒါလည်းမရှိတာနဲ့တဘာဝကြတယ်လေမြန်မာပြည်မှာခုဖြစ်နေတဲ့အခြေအနေအားဒါဒီရင်းစစ်လို့ပြောလို့ရတယ်ပေါ့အဲဒါကြောင့်ရင်းနှီးခုန်ပြက်နေတဲ့အခါကျတော့စီးပွားရေးလုပ်ငန်းတွေစီးပွားရေးလုပ်ငန်းတွေလည်းတော်တော်များများရပ်ဆိုင်နေတယ်ပဲနိုင်ငံရလာလာပြီးတော့ရင်းနှီးမြှုပ်နှံပြီးလုပ်ဖို့ဆိုတာလည်းပဲအစကအရာသိချလို့မရဘူးဖြစ်နေတာကိုကျွန်တော်လူမှုရေးဟိုနိုင်ငံရေးအခြေအနေလည်းပဲမြန်မာတွေပို့ပြီးတော့ဆိုးသွားဖို့ပဲရှိတယ်။ကောင်းမှန်ကြာမရှိဘူးလို့ပဲကျွန်တော်ကပြောထားပါတယ
်။ပြည်တွင်းမှာလူတန်းကိုကာကွယ်ဆေးထိုးနိုင်နိုင်ခြင်းမရှိသေးတာကြောင့်ကိုဗစ်မျိုးကွဲသစ် Omicron ရဲ့ဒဏ်ကိုခံနိုင်ရင်ရှိဖို့နှဲပါလိမ့်မယ်လို့ကမ္ဘာ့ဘဏ်ကထောက်ပြထားပါတယ်။လက်လီကုံသွယ်မှုတွေအပန်းဖြေမှုနဲ့တည်ယူပို့ဆောင်ရေးလုပ်ငန်းကရတဲ့ဝင်ငွေတွေကကိုဗစ်ကရောဂါမဖြစ်ပွားခင်ကာလအောက်ကို30ရာခိုင်နှုန်းဆက်ပြီးကျဆင်းလိမ့်မယ်လို့ကမ္ဘာ့ဘဏ်ရဲ့အစီရင်ခံစာမှာရေးသားထားတာပါ။ပြည်တွင်းခီးသွွားလုပ်ငန်းရှင်တွေကတော့ဒီစိန်ခေါ်ချက်တွေအတွက်ကြိုပြီးပြင်ဆင်ထားတယ်လို့မြန်မာနိုင်ငံခီးသွွားလုပ်ငန်းရှင်များအသင်းရဲ့နာယကဖြစ်တယ်လို့ခီးသွွားလုပ်ငန်းရှင်တူးလည်းဖြစ်တဲ့ဦးတက်လွင်တို့က VOA ကိုပြောပါဗျာ။
2021ကတော့2021ဖြစ်ဖို့ရှိနေစိုးပေါ်ရရှိတယ်။ခီးသွွားလုပ်ငန်းများမကဘဲနဲ့အစားဆက်ဆက်တဲ့လုပ်ငန်းတွေပါလေဟိုသူကတော့ဟို manufacturing တွေရော trading တွေရောဟိုစိုးပေါ်ရရှိတယ်။ဒါ Omicron ရဲ့ကမ္ဘာပြည်ကိုရောက်ပြီနဲ့စိတ်ပြီးတော့ပြန်သွားမှုမရှိသေးဘူးပေါ့နော်။ကမ္ဘာအရရမှာတော့ဖြစ်နေပြီပေါ့။အဲ့တော့တကယ်လို့များဒီ March April လောက်မှာများအခြေအနေမထိန်းနိုင်ရင်တော့ full wave လို့ဟာမျိုးကြီးဖြစ်ရင်ကျွန်တော်တို့ဒါလူတွေရဲ့ဟိုကျန်းမာရေးတွေပေါ့နော်။ chicken cut တွေတွေရာလည်းတိတ်ဟို control မလုပ်နိုင်ကြတော့ပေါ့နော်။ဘာလို့တော့ဖိတ်ထုတ်ပြီးဆိုတော့လည်းပေါ့ဆိုတော့ဒါလေးကိုကျွန်တော်ကစိုးရိမ်တာပေါ့။ဖြစ်ရင် tourism မှာမကဘူးချာလုပ်ငန်းတွေပါအကုန်လုံးက multiplier effect ဖြစ်လာနေလို့ကျွန်တော်တို့ဒါကိုစိုးရိမ်နေချင်းဖြစ်တယ်ပေါ့နော်
။ခီးသွွားလုပ်ငန်းကမြန်မာနိုင်ငံရဲ့စီးပွားရေးအပြင်နိုင်ငံရေးတည်ငြိမ်မှုဒါတွေအပေါ်အဓိကကျတဲ့အတွက်အဖက်ဖက်ကတည်ငြိမ်မှုအခြေအနေတွေအပေါ်အများကြီးမှုတည်တယ်လို့သူကဆက်ပြီးပြောပါတယ်။ဒါကျွန
်တော်ပြည်ရင်းစည်းသွားနေတော်မှာစည်းသွားတာတော်တော်သတိထားနေရတာလေ။အခုချိန်မှာကျွန်တော်ကတာဝန်မှုတာဝန်ခံမှုမရှိဘူး။နောက်ဒေသခံချင်းချင်းမှာလည်းအားပြန်မှုတွေကျွန်တော်ဒီမင်းသက်မှုတွေရှိနေတယ်ဆိုတော့ကျွန်တော်ကနိုင်ငံသားတွေပြင်ပေါင်းသွားပါတော့လို့လေးပါ။ပြီးတော့ဘုရားလည်းအောက်ပေါင်းမှာကျွန်တော်ကဟိုဗီဇာတွေယူအောင်နဲ့နောက်ကမြန်မာနိုင်ငံရဲ့အင်ဒိယပြီးခဲ့တဲ့ကာလနဲ့မတူတော့ဘူးပေါ့ဗျာ။နောက်မြန်မာလူမျိုးတွေရဲ့ image တော့ကျွန်တော်အများကြီးပေါ့နော်စံသက်ချက်တွေရှိတာနဲ့အဲအဲ့ဒီခါမှာကျွန်တော် visa တွေရဖို့ကျွန်တော်မလိုပါဘူး။2023နောက်ပိုင်းကတော့ပေါ့နော်အငယ်ကြီးပြည်ပြည်လာမယ်။ကြောင်းလဲလာမယ်ဆိုတော့ image ချက်ကလာရင်တော့ကျွန်တော်တို့ကောင်းတယ်လို့ကျေးဇူးပါတယ်
။ကမ္ဘာ့ဘဏ်ရင်2021အောက်တိုဘာလကနောက်ဆုံးထုတ်ပြန်ခဲ့တဲ့စီးပွားရေးစစ်တမ်းအရဆိုရင်မြန်မာပြည်ရင်းကကုမ္ပဏီအားလုံးရဲ့ထောက်ဝက်လောက်ကကုန်ကြမ်းပြတ်တောက်တာ၊ကုန်စည်စီးဆင်းဖို့ခက်ခဲတာ၊ငွေလဲလှယ်နှုန်းမှာမြန်မာကျပ်ငွေတန်ဖိုးကျဆင်းတာ၊ထုတ်လုပ်မှုစရိတ်ကြီးနေတာတွေနဲ့ကြုံတွေ့နေရတာပါ။ဝယ်လိုအားနဲ့ထုတ်ကုန်ရောကြတာ၊ပညာရေးပြတ်တောက်သွားတာ၊အလုပ်လက်မဲ့နှုန်းနဲ့နေရဲဆုံးခွာမှုများလာတာ၊စားတဲ့အဖက်ဖက်ကဖီအားတွေဆက်ပြီးရှိနေတာကစားနပ်ရိက္ခာဖူလုံရေးအတွက်လည်းကြီးကြီးမားမားတက်ရောက်မှုရှိနိုင်တယ်လို့ကမ္ဘာ့ဘဏ်ကသတိပေးလိုက်တာပါ။အထူးသဖြင့်စုဆောင်ငွေတွေထုတ်သုံးနေရတဲ့အောက်ခြေစင်းရဲသားတွေအပေါ်မှာဒီလိုဖိအားတွေကပိုပြီးရိုက်ခတ်လာနိုင်တယ်လို့ကမ္ဘာ့ဘဏ်ရဲ့အစီရင်ခံစာကရေးသားဖော်ပြထားပါတယ်ခင်ဗျာ။